Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်တာရှင်များခင်ဗျာ VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30/40/49ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးရောခင်ဗျာအခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်အစိုးရတပ်ဖွဲ့တွေဟာကတ်လူမျိုးစုကိုယ်ပိုင်အုပ်ချုပ်ရေးဒေသကီကုမျိုးကိုတင်ပြလိုက်ပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှုမျိုးဘုံပေါက်ခွဲမှုကြောင့်လူ300တန်းမှနေတည်ဆုံးပါတယ်ရခိုင်ပြည်နယ်အရေးကြောင့်ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံကိုချိမဲ့ဒေါ်လာတန်း200ကိုဆန့်ကန့်ထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့တူတင်ပြပေးသမှာပါခင
်ဗျဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြမယ်အထင်မှာဆိုရင်တော့
We adopted conclusions to on Myanmar.
ဒါတော့ EU ဥရောပတမကရဲ့နိုင်ငံသားရေးရာအကြီးအကဲဖြစ်တဲ့ Federica Mogherini ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ချမှတ်ထားတဲ့ EU ရဲ့ဆုံးဖြတ်ချက်တွေကိုရှင်းပြသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရမှာပါ။ဒါအပြင်နေပြည်တော်မှာလက်နက်တွေမူရစ်စီးပွားတွေနဲ့မိထားတဲ့တန်တရားရှိသူတွေကိုလက်တလုံးမူရစ်စီးပုံမှန်နဲ့ဒါအရေးယူထားတယ်ဆိုတဲ့သတင်း။နောက်ပြီးတော့ရှေ့လာမှာတွားရောက်မဲ့ American သမ္မတရဲ့အာရှခီးစဉ်ကြောင်းစားတဲ့သတင်းတော်တွေကိုကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပါပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံအစိုးရတပ်ဖွဲ့တွေဟာတင်းလာနေကကတ်လူမျိုးစုကိုပိုင်အုပ်ချုပ်ခွင့်ရဒေသကခေကုတ်မြို့ကိုဝင်ရောက်စီးနင်းပြီးပြည်နယ်အုပ်ချုပ်ရေးမှုရဲ့ရုံးတပ်စခန်းအနေနဲ့ရင်နံတွင်းတွေကိုတင်ပြလိုက်ပါတယ်။အမေရိကန်စစ်တပ်ကတင်နန်းပို့ချပေးထားတဲ့အီရန်တပ်ဖွဲ့တွေဟာဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီရဲ့ညွှန်ကြားချက်အရမြောက်ပိုင်းမြို့ကိုလျင်မြန်စွာသိမ်းပိတ်လိုက်နိုင်ပြီးကတ်လူမျိုးစုတွေရဲ့အလံနေရာမှာအီရက်အလံကိုလွင့်ထူခဲ့ကြပါတယ်။ပြီးခဲ့တဲ့လအတွင်းအီရက်အစိုးရကတရားမဝင်တဲ့လုပ်ရလို့သတ်မှတ်ထားတဲ့ကတ်လူမျိုးစုတွေအနေနဲ့တရားနိုင်ငံထူထောင်ရေးဒုတိယဆန္ဒခံရွယ်ပြုလုပ်ပြီးမှအီရက်တပ်ဖွဲ့တွေကကတ်လူမျိုးစုဒေသတွေကိုစတင်တိုက်ခိုက်ပြီးတရက်အကြာမှာပဲအခုလိုသိမ်းပိတ်လိုက်နေတာဖြစ်ပါတယ်။သူတို့ရဲ့ထိုးစစ်တွေပေါ်အများအားဖြင့်ခုခံတိုက်ခိုက်မှုနဲ့ရင်မဆန်ခဲ့ရဘူးလို့အီရက်အစိုးရကပြောပါတယ်။ကတ်လူမျိုးစုတွေအပေါ်စစ်ဆင်ခဲ့တဲ့အတွက်အီရတ်အစိုးရအနေနဲ့ကြီးမားစွာပေးဆပ်ရလိမ့်မယ်လို့လည်းကတ်လူမျိုးစုတပ်ဖွဲ့တွေကပြောပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာစနေနေ့နောက်ပိုင်းကဖြစ်ပွားခဲ့တဲ့ကြီးမားတဲ့ပေါက်ကွဲမှုတစ်ခုကြောင့်တင်ဆုံးသူဦးရေ300ကျော်ထိရှိလာနေပြီးတော့ဒီပေါက်ကွဲမှုဟာအစ္စလာမစ်စစ်သွေးကြော်တွေရဲ့လက်ချက်ပဲလို့အသက်မသေးဘဲလွတ်နောက်လာသူတွေကအပြစ်တင်ပြောဆိုနေကြပါတယ်။မိုဂါဒီရှုမြို့ကရေးပေါ်လူနာတင်ကားဆောင်ရွက်မှုရဲ့အကြီးအကဲဒေါက်တာအဒူဘူလာအဒန်က VOA ကိုဆိုမာလီထဏာကိုပြောတဲ့အထက်မှာတည်ဆုံးသူဦးရေဟာ300ဦးထိရှိတယ်ဆိုတာကိုသူအတည်ပြုနိုင်ပြီးမြို့တော်ကလူစီကားတဲ့လမ်းကြောင်းတစ်ခုမှာပြည်ပေါက်ကွဲမှုဖြစ်ခဲ့တာလို့ဆိုပါတယ်။ဒဏ်ရာသူပေါင်း429ဦးလဲဒီဒေသဆိုင်ရာဆေးရုံတွေမှာတင်ထားပြီးတော့တည်ဆုံးသူဦးရေတွေထပ်ပြီးတော့တိုးလာမဲ့သဘောတွေရှိနေတယ်လို့ဆိုမာလီဆိုရကပြောပါတယ်။ဒဏ်ရာအကြီးကျယ်ရထားတဲ့လူနာ30ကျော်ကိုတူရကီနိုင်ငံမှာစေကုသမှုခံယူဖို့မနေ့တုန်းကလင်းမြန်နဲ့တင်ပို့ခဲ့ပြီးတော့အဲ့ဒဏ်ရာပြင်းနေတဲ့သူတွေထဲမှာVOA ဆိုမာလီသတင်းဌာနကသတင်းတောက်အဗ္ဒူလာမိုဟာမက်အဗ္ဒူလဲပေါင်းဝင်ပါတယ်ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘသူရဲ့လက်ချက်လဲဆိုတာအခုထိပြောဆိုတာလည်းမရှိသေးပေမဲ့ဆိုမာလီအစိုးရအရာရှိနဲ့ကြမ်းဖက်မှုဆိုင်ရာကြွန့်ကျင်သူတွေရဲ့အစိုးရအယ်ရှာဘတ်စစ်သွေးကြွတွေရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယူဆနေကြပါတယ်အဲ့ဒီအယ်ရှာဘတ်အဖွဲ့ကတော့အခုထိအတန်တိတ်နေပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းမိဂါဒီရှုမှာဖြစ်ပွားခဲ့တဲ့လူတွေရာနဲ့ချီတည်ဆုံးခဲ့ရတဲ့ဒီပေါက်ကွဲမှုတွေအတွက်ကတော့အဲ့ဒီအဖွဲ့ရဲ့လက်ချက်တွေပဲဖြစ်ပါတယ
်တမန်တော်နဲ့ထရမ့်ရှိလာအတွင်းအာရှ၅နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းကိုရီးယားတနင်္ဂနွေကြားကစစ်မဲ့ဆုံကိုတွားရောက်လက်ပတ်နိုင်မလားဆိုတာကြည့်မယ်လို့တင်းတင်းလာနေမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားမြောက်ကိုရီးယားနိုင်ငံအတွင်းကိုအနီးကတွေ့မြင်နိုင်တဲ့လက်နက်ပြည်စုံနဲ့နှစ်ဖက်တပ်ဖွဲ့တွေစောင့်ကြနေကြတဲ့အဲ့ဒီစစ်မဲ့ဆုံကိုသမရထွန်းတွားလိုက်မယ်ဆိုပြီးတောင်ကိုရီးယားသတင်းမီဒီယာတွေမှာဖော်ပြပြောဆိုနေကြတာပါ။သူတမမိုက်ပန်စ်ပြီးခဲ့တဲ့အပြည်လာတော့ကတွားရောက်ခဲ့တယ်လို့မျိုးတမရထရမ့်အဲ့ဒီဒေတာကိုတွားရောက်ခြင်းအပေါ်မြောက်ကိုရီးယားတို့ဘက်ကရန်စတဲ့အပြုအမူအဖြစ်မမြင်နိုင်ဘူးလားလို့မေးတာကိုတော့တမရထရမ့်ကတိုက်ရိုက်ဖြေဆိုခဲ့ခြင်းမရှိပါဘူး။တမရထရမ့်ရဲ့နိုဝင်ဘာ3ရက်ကနေ14ရက်နေ့ထိခီးစဉ်အတွင်းဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှဖြစ်ပြီးအဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးတာအပြင်ဟဝိုင်ပြည်နယ်မှာလည်းခိတ္တဝင်နာဖို့စီစဉ်ထားကြောင်းတမရအင်ပီရိုကတင်းတင်းလာနေမှာပြောပါတယ်။တမရထရမ့်ဟာဖိလစ်ပိုင်နိုင်ငံ Pampangama, Noemala Sekani Salini Ti Chimpame, those at the Jimmy, Asian Titisu when she asha titisu where you go tell my pibare, Tabi, Noema Shiakani Sayaniti, Binanga, Tanamyo Ma Chimpame, Asha Pacific, Sivai Buons on Yamu Nidagangole, Teapu season Tabare.
No Korean and nuclear center Murine, Mesai Tonchi, Pilu Murigu, Pitan, Kate Nine, EU Mutego, EU, Yopa Tamaka, Tapiro, Chamalebare. No Korea, my Yopa Tamakanang and the Yinion and Muri, Longa Malopo, Tami de Kesago, Yopa Tamakanang and Yai Munjiga, Munironga, the Botuni Gajaraba, the EU Tankamuha, Kula Makaga, no Song Lotare, EU Mute, Povido, Cholonibare. Yin and Tansin, Yin, Yin and Chamuri, No Korea, Malopo, Tami, Pepin, Lajabare. เมียวกุริยาโกงวยเปโปနေကြတဲ့ပမာဏကိုလည်းเมียวกุริยาဒီဥရောပဒီတမကနိုင်ငံကြီးဝင်ကြီးတွေကရှော့ချလိုက်ပါတယ်เมียวกุริยาကိုအမေရိကန်ဒေါ်လာ1000ခွန်းထောင်900ပေးပို့နိုင်ခွင့်တတ်မှတ်ထားရကနေပြီးတော့9000ကိုရာတိရှော့ချခဲ့တာပါဒီပါနိုင်ငံကနေပြီးတော့เมียวกุริยาကိုငွေလွှဲပေးပို့နေကြတဲ့ငွေတွေဟာเมียวกุริยาရဲ့လက်နက်စီစဉ်တွေကိုထောက်ပံ့ဖြစ်စေတယ်လို့ယူဆပြီးတော့အခုလိုမျိုးလုပ်ခဲ့တာပါဥရောပ
UAE မြန်မာနိုင်ငံရဲ့မနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံခါးသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်အတွင်းမှာလုံခြုံရေးတိုက်အင်အားအလွန်ကျွံသုံးဆွဲမှုကြောင့်ဥရောပတမကနဲ့အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မယ်လို့ဒီနေ့ကနေ့ကလက်ဇင်ဘတ်မှာပြုလုပ်တဲ့ EU နိုင်ငံသားဝင်ကြီးများအစည်းအဝေးဘက်ကနေဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။ဥရောပကောင်စီကချမှတ်လိုက်တဲ့အချက်၈ချက်ပါဆုံးဖြတ်ချက်တွေဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရှေ့လုံငန်းစဉ်တွေအတွက်အရေးပါတဲ့အခြေခံဆုံးဖြတ်ချက်တစ်ခုဖြစ်ကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းဒီနေ့လာနေမှာပြုလုပ်တဲ့ဒီနေ့လာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေအများစုပါဝင်တဲ့လူပေါင်း၅သိန်းနီးပါးထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဥရောပကောင်စီကမြန်မာအရေးဆုံးဖြတ်တဲ့အထက်မှာထည့်သွင်းဖော်ပြလိုက်တာပါ။ဒါပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုတွေကိုလည်းဆက်ထားဖို့ဥရောပသမဂ္ဂကအတည်ပြုပါတယ်။အခြေအနေတွေတိုးတက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်လုပ်သွားဖို့ရှိသလိုအခြေအနေတွေတိုးတက်လာခဲ့ရင်လည်းတုံ့ပြန်မှုအစဉ်အဆက်ရှိနေတယ်လို့ဥရောပကောင်စီကြီးညာချက်မှာဖော်ပြပါတယ်။
အချိန်ကာလ၅ပတ်မပြည့်ခင်မှာပဲအချိန်ကာလ၅ပတ်မပြည့်ခင်မှာပဲရခိုင်ပြည်နယ်အတွင်းကကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက၅သိန်းကျော်သွားပြီလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့လူသားချင်းစာနာမှုရေးနဲ့ရေးပေါ်ကူညီကစေဖွဲ့ရဲ့လက်ထောက်တွင်ရင်မှုချုပ်မတ်လော့ခော့တို့ကပူးရထုတ်ပြန်တဲ့မနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်အခုဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်ရေးဟာကမ္ဘာမှာအများဆုံးကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအကျပ်တဲဖြစ်ပြီးတော့လူသားချင်းစာနာမှုဆိုင်ရာရေးပေါ်ပြဿနာတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဆိုရဒေသခံကူညီအဖွဲ့တွေစစ်သားဝန်ထမ်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းပြီးတော့ကူညီဆောင်ရွက်မှုတွေကိုမယံမနာလှုပ်ဆောင်နေကြတယ်ဆိုပေမဲ့လည်းရေးပေါ်လိုအပ်မှုတွေကအများကြီးရှိနေတော့မယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒုက္ခသည်တွေအတွက်အခြေခံကျတဲ့နေထိုင်ရေးကိစ္စတွေကိုအသေးချာထောက်ပံ့ပေးနိုင်မှုနဲ့သူတို့ကိုကာကွယ်ပေးနိုင်မှုရေးဆောင်ရွက်မှုတွေကိုတိုးမြင့်ပြီးလုပ်မှဖြစ်လိမ့်မယ်လို့လည်းဆိုပါတယ်။ဒီဒုက္ခသည်တွေကအစားအစာရေးကျန်းမာရေးနဲ့တခြားမရှိဖြစ်လိုအပ်တာတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေစီကပဲအပြည့်အဝမီခိုနေကြတယ်လို့လည်းပူတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်၅သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးမြင့်လာနေချိန်မှာပဲကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံကိုချိမဲ့ဒေါ်လာတန်နေရာကိုဆန့်ကန့်ထားလိုက်ကြောင်းအော်တိုဘာလ၁၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဖိနှိပ်ချုပ်ချယ်မှုလုပ်ငန်းဆိုင်ရာလူမှုလုပ်ငန်းဆိုင်ရာတွေမှာအလုံးပါဝင်နိုင်ရေးနဲ့စီးပွားရေးအခွင့်အလမ်းရရှိရေးစတဲ့အခြေခံအချက်တွေကိုဦးစားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တာနဲ့အညီသူတို့ခေါ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေနဲ့အာဓမ္မနေရာရွှေ့ပြောင်းမှုလုံးလွေတဲ့အပေါ်အထူးဆိုရင်ပူပန်ကြောင်းကမ္ဘာ့ဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်ဒီတရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ခုကြောအောင်လင်းတို့ကြေညာတွားခဲ့ကြတာဖြစ်ပါတယ် VO ရဲ့ထုတ်လင်းချက်တွေကို Facebook နဲ့ Radio တို့အပြင် Internet ဆက်မင်းနာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတော့အရင်ဆုံး မေရိကန်သမ္မတရဲ့အာရှခီးစဉ်ကြောင်းနဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာနောက်လထဲမှာအာရှနားနိုင်ငံကိုခီးထွက်ပါလိမ့်မယ်။အဲ့ဒီခီးစဉ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဖိအားတွေပေးထားဖို့နဲ့အမေရိကန်ရဲ့စီးပွားရေးအကျိုးလူစီးပွားအာရှနိုင်ငံတွေကြားမြင့်တင်မှုကိစ္စတွေကိုအာရုံစိုက်ပြီးတော့ပြောဆိုသွားဖို့ရှိတယ်လို့အင်ဂျီရောကပြောပါတယ်ဒီအကြောင်းကိုခုကြောင်းလင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
နောက်လနိုဝင်ဘာ3ရက်ကနေပြီးတော့14ရက်နေ့အထိနှစ်ပတ်နီးပါးကြာမဲ့သမ္မတထရန့်ရဲ့အာရှခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်တယ်လို့သမ္မတအင်ဂျီရောကမနေ့တုန်းကပဲကြေညာခဲ့ပါတယ်ဟာဝိုင်ကျွန်းကနေပြီးတော့ဆက်ထွက်မဲ့သမ္မတထရန့်ရဲ့အဲ့ဒီခီးစဉ်မှာအာရှ၅နိုင်ငံကခေါင်းဆောင်တူးချင်းစီနဲ့လည်းမနေ့ချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်သမ္မတဖြစ်လာပြီးနောက်ပိုင်းပထမဆုံးချိန်ဖြစ်အာရှကိုသမ္မတထရန့်ခီးထွက်မဲ့အစည်းအဝေးမှာ
Well I'll be going as you know to South Korea to China to Japan to Vietnam for the summit we have a big economic summit there
သူရဲ့အာရှခီးစဉ်တွင်မှာစီးပွားရေးထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ရှိတဲ့အကြောင်းသမ္မတထရန့်ကသတင်းတော်တွေကိုအင်ပြော်သတင်းစာရှင်းလင်းပွဲတစ်ခုတွင်မနေ့တုန်းကပြောဆိုခဲ့တာပါခီးစဉ်ရဲ့အစမှာပထမဦးဆုံးအနေနဲ့ဂျပန်နိုင်ငံကိုတောင်းမှာဖြစ်ပြီးနိုဝင်ဘာလ5ရက်နေ့မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှာဖြစ်ပါတယ်မြောက်ကိုရီးယားကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်တွေနဲ့ပါသမ္မတထရန့်တွေ့ဆုံမှုစီစဉ်ထားပါတယ်။ဂျပန်မှာရှိတဲ့အမေရိကန်စစ်မှုထမ်းတွေရောဂျပန်စစ်မှုထမ်းတွေနဲ့ပါသမ္မတထရန့်တွေ့ဆုံမှုရှိပါတယ်။ဒုတိယနိုင်ငံဖြစ်တောင်ကိုရီးယားကိုသမ္မတထရန့်ခီးဆက်မှာဖြစ်ပြီးတော့နိုဝင်ဘာလ9ရက်နေ့ကျရင်တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ပြည်သူ့လွှတ်တော်မှလည်းသမ္မတထရန့်မင်းကွန်းပြောဆိုမှုရှိပြီးတောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ရောတောင်ကိုရီးယားတပ်ဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိတယ်လို့အင်ဂျီရောကထုတ်ပြန်တဲ့မနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုဖိအားတွေအငြင်းဆုံးပေးဖို့အရေးမှာနိုင်ငံတကာအတိုင်းဝိုင်းကဝိုင်းပြီးတော့ပူးပေါင်းပါဝင်ကြဖို့ကိုလည်းသမ္မတထရန့်တောင်ကိုရီးယားမှာရောက်နေတော့တောင်းဆိုသွားဖို့ရှိပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်တော့တောင်ကိုရီးယားကနေပြီးတော့သမ္မတထရန့်တရုတ်နိုင်ငံကိုခီးဆက်မှာပါ။အဲဒီမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမဲ့စီစဉ်အပါဝင်တရုတ်အမေရိကန်နှစ်နိုင်ငံအကျိုးတူစီးပွားရေးနဲ့ယဉ်ကျေးမှုစီစဉ်နေတဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြဖို့ရှိပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်တော့ဗီယက်နမ်နိုင်ငံကိုသမ္မတထရန့်ခီးဆက်ပါလိမ့်မယ်။ဗီယက်နမ်မှာရောက်နေတော့ဒိုင်နမ်မြို့မှာကျင်းပတဲ့ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုလည်းသမ္မတထရန့်ကတက်ရောက်ပြီးတော့မိန့်ခွန်းပြောဆိုဖို့ရှိပါတယ်။အဲ့ဒီညီလာခံမိန့်ခွန်းထဲမှာတော့လွတ်လပ်ပြီးတော့ပွင့်လင်းမှုရှိတဲ့ Indo-Pacific ဒေသဆိုင်ရာအမေရိကန်ရဲ့အမြင်နဲ့ဒီဒေသဟာအမေရိကန်စီးပွားရေးအတွက်ဘလို့အရေးပါတယ်ဆိုတဲ့အချက်တွေကိုသမ္မတထရန့်အဓိကထားပြီးတော့ပြောဆိုပါလိမ့်မယ်။နိုဝင်ဘာလ17ရက်နေ့မှာတော့ဗီယက်နမ်သမ္မတထရန့်တိုင်းကောင်အပြင်တခြားဗီယက်နမ်ခေါင်းဆောင်တွေနဲ့ပါဟနွိုင်းမြို့မှာသမ္မတထရန့်တွေ့ဆုံမှုရှိပါတယ်။နိုဝင်ဘာလ10ရက်နေ့မှာတော့ဖိလစ်ပိုင်နိုင်ငံကိုသမ္မတထရန့်ခီးဆက်မှာပါ။အဲ့ဒီမှာအာဆီယံ၈တောင်အရှနိုင်ငံများအသင်းထူထောင်မှု250ပြည့်ထိမ့်မှတ်ခန္ဓာညစာစာပွဲကိုသမ္မတထရန့်တက်ရောက်ပါလိမ့်မယ်။နိုဝင်ဘာလ17ရက်နေ့မှာတော့အမေရိကန်နဲ့အာဆီယံအသင်းတို့ရဲ့ဆက်ဆံရေးအနည်း40မြောက်နှစ်ပတ်လည်ခန္ဓာကိုကျင်းပပါလိမ့်မယ်။အဲ့ဒီမှာဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးနဲ့လည်းသမ္မတထရန့်တို့တွေ့ဆုံမှုရှိပါတယ်။သမ္မတထရန့်ရဲ့အာရှခီးစဉ်တွင်မှာပစိဖိတ်ရဝင်းစီးပွားရေးပူးပေါင်းဆောင်ရွက်မှု12နိုင်ငံအဖွဲ့ကနေသမ္မတထရန့်လက်ထက်မှာအမေရိကန်ကဘာကြောင့်နှုတ်ထွက်ရတယ်လဲဆိုတဲ့မေးခွန်းတွေနဲ့ရင်ဆိုင်ရမယ့်သဘောရှိနေပါတယ
်။ရုရှားမြန်မာတနင်္ဂနွေပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီ။တနင်္ဂနွေလုံးပြစ်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတပ် UWSC ဝါပြည်သွေးစည်းရေးတပ်စတဲ့ဒီအင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။အစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာညီညွတ်ရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှိမိနေတဲ့သဘောမှာရှိပါတယ်။အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲညီညွတ်ရေးအတွက်တလန်းတည်းသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေviewing မှာဝိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုစွန်းနေလူတွေမိ мян လူတွေအကြောင်းအရာတွေကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ viewing မှာဝိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်။ပါဝင်စွန်းနေမိ мян ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတရက်ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်တွေ့ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလော်တွေကိုဆက်ချင်ပါတယ်။ဥရောပကောင်စီကတနင်္လာနေ့မှာချက်မှတ်လိုက်တဲ့ဆုံးဖြတ်ချက်တွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရှေ့လုံငန်းစဉ်တွေအတွက်အရေးပါတဲ့အခြေခံဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်း EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Federica မူဂါရနီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်လူညုံရေးတပ်အင်အားအလွန်ကျွံတုံးဆက်မှုကြောင့်ဥရောပသမဂ္ဂနှင့်အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နှင့်တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုတွေဆိုင်းငံ့ထားမှဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မယ်လို့ဥရောပကောင်စီကဆုံးဖြတ်ချက်ချလိုက်ပါတယ်။အပြည့်စုံကိုကိုယ်စော်ဝင်းနိုင်ငံတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တမရကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်အခြေခံအရာရှိတွေအပေါ်ပြတ်မှတ်ထားပိတ်ဆို့အရေးယူမှုတွေကိုအော်တိုဘာလ16ရက်နေ့ကလက်ဇင်ဘတ်မှာပြုလုပ်တဲ့ EU နိုင်ငံသားရေးဝန်ကြီးများ CEO ဘက်ကနေချမှတ်လိုက်တာဖြစ်ပါတယ်။ဥရောပသမဂ္ဂဟာကမ္ဘာတဝန်းလူ့အခွင့်အရေးကိုဦးစားပေးတဲ့နိုင်ငံသားရေးမူဝါဒကိုချမှတ်ဆောင်ရွက်နေစေဖြစ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Federica Mogherini ကတနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ထည့်သွင်းပြောကြားခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းကိုလည်းအခုလိုဆက်လက်ပြောကြားခဲ့ပါတယ်
။ We adopted conclusions to on Myanmar that you might have seen and that will be I think an important basis.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကျမတို့ဆုံးဖြတ်ချက်ချခဲ့ပါတယ်။အားလုံးလည်းတွေ့ကြပြီးဖြစ်မှာပါ။အဲ့ဒီဆုံးဖြတ်ချက်ဟာရှေ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့အခြေခံဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ဒါအပြင်နိုဝင်ဘာလကုန်မှာအာဆမ်အာရှဥရောပနိုင်ငံသားဝင်ကြီးများစီဝေးပွဲမြန်မာနိုင်ငံမှာကျင်းပဖို့ရှိနေတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဝင်ကြီးတွေအနေနဲ့ဆွေးနွေးဖို့အခွင့်အလမ်းတစ်ခုဖြစ်ပါမယ်
။အာရှဥရောပနိုင်ငံသားဝင်ကြီးအဆင့်စီဝေးပွဲကိုတော့အခုနှစ်နိုဝင်ဘာလ20ရက်ကနေ21ရက်နေ့အထိမြန်မာနိုင်ငံနေပြည်တော်မှာကျင်းပသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဆုံးတိုက်ရေးအတွက်လည်းမစ်မိုဂရီနီကသတင်းစာရှင်းလင်းပွဲအတွင်ထပ်လောင်းတောင်းဆိုခဲ့ပါတယ်။
Our call is to have an immediate end to violence, to have the government working to grant full, safe and unconditional human rights.
အကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ရေးအတွက်ကျမတို့တောင်းဆိုပါရယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအချိန်မဆိုင်ပဲချက်ချင်းလှုံ့ဆော်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုပါရယ်။နောက်ပြီးတော့ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လည်းကူညီလှုံ့ဆော်ပေးဖို့တောင်းဆိုပါရယ
်။ဥရောပကောင်စီကအချက်ရှိချက်ပါဆုံးဖြတ်ချက်ကိုချမှတ်လိုက်တာမှာရခိုင်ပြည်နယ်အတွင်းလူညုံရေးတိုက်ရင်အားအလွန်ကြုံတုံ့ဆွဲမှုကြောင့်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်းငံ့ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မဲ့အကြောင်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပသမဂ္ဂကအတည်ပြုလိုက်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေဟာအလွန်ဆိုးရိမ်ပွားရကောင်းကြောင်းအင်းဒီကိုမိရှုံမှုတွေနဲ့ပြင်းထန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမြေမြုံပိုင်းထောင်တာနဲ့လင်ပိုင်းဆိုင်ရာစော်ကားမှုတွေဆက်လက်ဖြစ်ပေါ်နေတဲ့ဆိုတဲ့ဆိုးရိမ်ပွားကောင်းတဲ့သတင်းတွေဆက်လက်ထွက်ပေါ်နေကြောင်းမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေအများစုပါဝင်တဲ့လူပေါင်း9သိန်းနီးပါးထွက်ပြေးရကြောင်းလူအများအပြားအချင်းတို့တွင်ထွက်ပြေးကြရတဲ့ဖြစ်ရဟာလူနေစုတွေပေါ်ပြင်းထန်တာလှုပ်ဆောင်တဲ့တင်ကေတဖြစ်ကြောင်းဒါကြောင့်ဒုက္ခသည်တွေဂုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်အရေးတကြီးဆောင်ရွက်ဖို့လိုအပ်ကြောင်းရခိုင်ပြည်နယ်အတွင်းစာနာမှုအကူအညီပေးရေးနဲ့သတင်းမီဒီယာတွေတွားရောက်သတင်းယူခွင့်ကိုကန့်တတ်ထိန်းချုပ်ထားကြောင်းဒါကြောင့်လိုအပ်ချက်တွေကိုသိရှိနိုင်ဖို့နဲ့အကူအညီပေးနိုင်ရေးတို့အတွက်အပြည့်အဝလှုပ်ဆောင်နိုင်ရေးမရှိကြောင်းလည်းဥရောပကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်အကြမ်းဖက်မှုအားလုံးကိုဗက်ပေါင်းစုံကချက်ချင်းရပ်ဖို့ကိုလည်းဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်ဆင်ရေးတွေကိုရပ်တန့်ဖို့ရတားတွေကိုခွဲခြားဆက်ဆံခြင်းမရှိဘဲနိုင်ငံတကာလူ့အခွင့်အရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အခြေအနေတွေတိုးတက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်ပြီးလှုပ်သွားဖို့ရှိသလိုအခြေအနေတွေတိုးတက်လာခဲ့ရင်လည်းတုံ့ပြန်ဖို့အစဉ်သင့်ရှိပါတယ်လို့ဥရောပကောင်စီကြေညာချက်မှာဖော်ပြထားပါတယ်။ EU အနေနဲ့မြန်မာစစ်တပ်ထိတ်တန့်အရာရှိတွေအပေါ်ပြင်းထန်တဲ့အရေးယူလှုပ်ဆောင်တာနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဒုက္ခရောက်နေသူတွေအတွက်အကူအညီတွေလည်းပေးနေတယ်ဆိုတာကို Miss Mogherini ကသတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။ We have as European Union stepped up our humanitarian assistance for Rohingya refugees in Bangladesh and obviously we stand ready to assist.
ကျမတို့ EU ဥရောပသမဂ္ဂအနေနဲ့ Bangladesh မှာရှိတဲ့ Rohingya ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုတိုးမြှင့်လှုပ်ဆောင်ပေးနေပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်ကူညီဖို့အတွက်လည်းကျမတို့ဘက်ကအစဉ်သင့်ရှိနေပါတယ်
။ Rohingya တွေကိုနိုင်ငံသားအဖြစ်သတ်မှတ်ပေးတဲ့အရေးကြီးတဲ့ကိစ္စအပါအဝင်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝနဲ့အလင်းအမြာကောင်းထည်ဖော်နိုင်ရေးအတွက်အစဉ်သင့်ရှိကြောင်းအထူးသဖြင့်မြန်မာအစိုးရကို EU ကပံ့ပိုးပေးဖို့အစဉ်သင့်ရှိတဲ့အကြောင်း အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့မြန်မာအစိုးရကဖွဲ့စည်းတဲ့ဝန်ကြီးအဆင့်ကော်မတီကိုလည်း EU ကကြိုဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစိုးဝင်းလိုင်ဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာ။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့ကြားပူးပေါင်းအကောင့်ထဲပေါ်ဆောင်ရွက်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့မနေ့ကဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးတင်းရှောင်သူတွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့လည်းတက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေရာဝန်ကြီးတွေနဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုမတ်စုမုံကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ16ရက်နေ့မှာနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲလက်ထောက်တွင်းမှူးချုပ်မစ္စတာဂျက်ဖရီဖဲလ်မန်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့အဓိကကတော့ကုလတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့ကုလမြန်မာပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကကုလနဲ့မြန်မာနိုင်ငံကြားအရေးယူမှုတွေနဲ့ဆိုင်ရင်အခုလိုပူးပေါင်းဆောင်ရွက်မှုတွေကပိုပြီးတော့ထိရောက်မှုရှိစေပါတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့နိုင်ငံဟာအကြီးကျယ်ပေါ်မှာမရက်တည်တော့ပါဘူးနော်ကျွန်တော်တို့နိုင်ငံလေးအားလုံးနဲ့မှာသူကမိသားစုဝင်နိုင်ငံတစ်ခုအနေနဲ့ရက်တည်နေပြီဖြစ်တဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကမလွှဲမတွေ့ကျွန်တော်ကဆက်ဆံရမယ်ကုလသမဂ္ဂရဲ့ပါဝင်ပူးပေါင်းမှုကြာလာပြီဆိုတော့ကျွန်တော်တို့အတွက်အားတစ်ခုပါပဲနော်တစ်ခုပဲရှိတာပဲကုလသမဂ္ဂက source တစ်ခုပဲလေ။ကျန်တဲ့အပြည်ပြည်ဆိုင်ရာလည်းလုပ်မယ်၊ပြည်တွင်းအားကိုလည်းလုပ်မယ်၊ပြည်တွင်းအားတစ်ခုတည်းလည်းလုပ်လို့မရဘူး။အပြည်ပြည်ဆိုင်ရာကိုလိုအပ်ပါတယ်။ပြည်ပြည်ဆိုင်ရာလိုအပ်တယ်ဆိုတာရုပ်ပိုင်းဆိုင်ရာအကူအညီတွေပေါ့ဘူး။ဒီကြေညာပါတော့တိကျအားရရောပတ်သမအရာပေါ့ကျွန်တော်တို့ကထောက်ခံအပြည့်စုံတယ်။နော်အပြည့်တော်ဆောင်တော့ဖော်ပြပေးချင်တယ်ဆိုဖို့ဆိုတာချက်တွေအရေးပါဝင်ပါတယ်ဒါအကျဉ်းကြီးကြီးပါတယ်။
ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်အတူလက်တွဲနေထိုင်ရေးစီမံကိန်းအတွက်လည်းနေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်သဟဇာတဖြစ်စွာအတူလက်တွဲနေထိုင်ရေးရေတို့ရေရှည်စီမံကိန်းကိုချမှတ်အကောင့်ထည့်ဖို့တဲ့အခြေအနေနဲ့ဒီနှစ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လုံခြုံရေးစာဝင့်နေရေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကကူညီပေးမဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်အတွင်းမှာလူမှုအတိုင်းဝိုင်းတွေရေရှည်အတူလက်တွဲနေနိုင်မှုဆိုတာမဟုတ်မမှန်ဝါဒဖြန့်မှိုင်းတိုက်မှုတွေနဲ့အမုန်းပွားစေမဲ့လှုံ့ဆော်မှုတွေအနေရကိုပြည်သူတွေအနေနဲ့သတိချက်ဖို့လိုတယ်လို့လည်းဦးအေးလွင်ကအကြံပြုပါတယ်
။မှိုင်းတိုက်ခံထားတယ်ပြ။နော်သူတို့ playing watch လုပ်ထားတယ်သူတို့ကိုအစိတ်အတော့တွေနဲ့အများကြီးကိုလမ်းလွှဲရောက်အောင်လုပ်ထားတာရှိတယ်။အဲ့တော့အဲ့ဒီဟိုနိုင်ငံရေးအလုံးကဘာသာရေးကိုအတုံးချတဲ့လူတွေရောတခြားပြည်ကင်းတွေနဲ့သူတို့ရဲ့နိုင်ငံရေးအမြတ်ထုတ်ဖို့အတွက်လုပ်နေတဲ့မတမာလူအရမဝါဒီတွေရဲ့အဲ့ဒီခလောက်ဆန်တာတွေချီထိုးတာတွေတတ်ဆူတာတွေပြည်သူတွေနားရောက်အောင်လုပ်တာတွေအဲ့ဒါတွေကိုကျွန်တော်တို့ကအရင်ဆုံးထိန်းချုပ်ပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကကိုးစားဆောင်ရွက်မယ်ဆိုရင်မလွဲမသွေလည်းအောင်ပြဖို့ပါရပါဒီကုလသမဂ္ဂနဲ့အခြားသောဒီလိုစေတနာမှန်တဲ့ကုညီနေတဲ့ပုဂ္ဂိုလ်များပေါ်မှာအထင်မြင်လွဲမှားမှုများရှိတာကိုလည်းပဲကျွန်တော်တို့ကဟိုမြေပြင်မှာရှိနေတဲ့ဒီသာသာများကိုရှင်းလင်းပြသဖို့လိုတယ်။မရှင်းမဲနဲ့ပျောက်ပင်းနေတဲ့လူတွေရှိတာဟာကျွန်တော်တို့နိုင်ငံအတွက်အများကြီးအကျိုးရုပ်ပါတယ်။အဲ့ဒါလေးကျွန်တော်တင်ပြသွားမယ်
။တစ်ချိန်တည်းမှာပဲကုလနိုင်ငံရေးရာဌာနအကြီးအကဲဟာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ဆောင်ရောက်ရှိနေသူတွေပြန်လည်လက်ခံရေးဆိုင်ရာလုပ်ငန်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်ရောက်ရှိလာမဲ့သူတွေကိုပြန်လည်နေရာချထားရေးနဲ့သူတို့အတွက်ရေရှည်လူမှုဘဝရည်ရည်ရည်တွေကိုဆွေးနွေးတာတွေကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပူးပေါင်းကူညီဆောင်ရွက်ပေးနိုင်ရေးအဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာပြည်သူ့ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမုံရဲ့ဒင်းလောက်ကိုနောက်ဆင်ခဲ့ကြတာပါ။သူရရှိမြတ်ခင်ဗျာဒင်းဝင်တွေကနေပြည်တော်လေးစိတ်မှာမူရစီဝါရီနဲ့အတူပစ္စတိုတနတ်တွေပါတွေ့ရှိခဲ့တဲ့အတွက်ဖမ်းဆီးခံထားရတဲ့အာကစားဝင်ကြီးဟောင်းရဲ့တာဖြိုးကိုကိုတင်ဆန်းအပါအဝင်အပေါင်းပါ၃ဦးကိုမူရစီပုံမှန်နဲ့အရေးယူထားပြီးတော့အမှုကိုဆက်လက်စစ်ဆေးနေကြောင်းပြည်ထရေးဝင်ကြီးဌာနကတင်းထုတ်ပြန်ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့လုံခြုံရေးအပေါ်မှာထိခိုက်မှာမဟုတ်သလိုအပြည့်အဝတာဝန်ယူထားတဲ့အကြောင်းနေပြည်တော်ကောင်စီနေမြေရေးတပ်ဖွဲ့မှူးရေးမှူးကြီးဇော်ခင်အောင်ကပြောပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပါလိမ့်မယ်ခင်ဗျာ
ဒီအားကစားဝင်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြစ်ပြီး ACE ကုမ္ပဏီနဲ့ဟိုတယ်လုပ်ငန်းရှင်လည်းဖြစ်တဲ့ဦးဖြိုးကိုကိုတင်ဆန်းရဲ့လက်နက်နဲ့မူရစေဝအမှု နောက်ဆက်တွဲအဖြစ်သူ့ရဲ့ကိုပိုင်အိမ်၄လုံးအပါအဝင်အစီအီဟိုတယ်ကိုရဲတပ်ဖွဲ့ကမနေ့ကဝင်ရောက်ရှာဖွေခဲ့ပါတယ်။ဒါနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုနေပြည်တော်ကောင်စီနေမြေရဲတပ်ဖွဲ့မှရဲမှူးကြီးစော်ခေအောင်ကတင်ပြတော့တွေကိုမနေ့ကနေပြည်တော်မှာအခုလိုပြောပါတယ်။
အဲ့တော့လက်ရှိမင်းညာကျွန်တော်တို့ဆက်ပြီးတော့မှာဗိုလ်ဖြစ်တဲ့ခံမှာတော့သူတို့စီရန်နေပြီးတော့မှာသူတို့နေတဲ့ကျွန်တော်တို့ဟိုဘာလဲလဲမဆိုဟိုတယ်အစီကြီးပေါ့နော်ဟိုတယ်အစီကြီးရဲ့နေတဲ့ဒီထပ်ပြောမှာဟိုတင်စီရမှာပေါ့နော်အဲ့ဒီအရာတွေကတော့အားလုံးမဆုံးသေးဘူးကျွန်တော်တို့ဆက်နေတော့ရှိပြီ။
ဒါပြင်ဥပြိုးကိုကိုတင်ဆန်းပိုင်းအစီအီကုမ္ပဏီအဆောက်အဦဝင်တွင်ရထားတဲ့နက်ရှင်နယ်ဆက်ကျူရီတီကောင်ဆယ်ဒစိတ်ကထားတဲ့တန်ဖိုးကြီးဟမ်မာကားတွေကိုတော့လောလောဆယ်မှာတင်းယူဖို့ညွှန်ကြားချက်မရထားဘူးလို့လည်းသူကဆိုပါတယ်။ကားတွေကတော့သူတို့လုပ်ငန်းသုံးကားတွေတော့ရှိမှာပေါ့နော်။ဒါရဲ့လုပ်ငန်းသုံးကားတွေတော့သူတို့ဟိုတယ်ထဲမှာရှိရတော့ရှိတယ်။အဲ့ဒါတွေကတော့ကျွန်တော်တို့ကဒ
ပြားကိုပါတင်ဆက်ရခဲ့တဲ့အမှုကို နေပြည်တော်ကရဲစခန်းမှာမူရစေဝါဆိုင်ရာပုံမှန်နဲ့အမှုဖွင့်စစ်ဆေးနေကြောင်းမိနစ်တနည်းလာနေကထုတ်ပြန်တဲ့တည်ရေးဝင်ကြီးဌာနရဲ့သတင်းမှဖော်ပြထားပါတယ်။အခုလိုပစ္စတိုလက်နက်6လက်အပါအဝင်ကြီးစံအတောင်ပေါင်း900နီးပါးတင်ဆက်ရမိခဲ့တဲ့အမှုကိုမူရစေပုံမှန်နဲ့တမကဥပဒေမဲ့လက်နက်ကင်ဆောင်မှုနဲ့ရောအကြမ်းဖက်ဥပဒေအရပါအရေးယူတင်တယ်လို့မြင်ကြောင်းဥပဒေရေးရာကျွမ်းကျင်သူလည်းဖြစ သုံးသပ်ပါတယ်
။အမှန်ကတော့ဒီလောက်နဲ့ဒီအများကြီးရှိနေတဲ့ကိစ္စကကျွန်တော်လက်နဲ့ဥပဒေအရပြောမယ်ဆိုလို့ရှိရင်ဒီလက်နဲ့တရားမြန်မာနိုင်ငံအတွင်းကထုတ်တဲ့လက်နဲ့တကူမှမပါပါဘူး။နိုင်ငံခြားကနေတင်သွင်းလာတဲ့လက်နဲ့ဖြစ်တယ်။အဲ့တော့လက်နဲ့ဥပဒေအရရေးယူမယ်ဆိုလို့ရှိရင်ဒီတင်သွင်းခွင့်မရှိတဲ့ပစ္စည်းကိုနိုင်ငံခြားကနေတင်သွင်းလာတဲ့ကိစ္စကတကူဖြစ်တယ်။နောက်ပြီးတော့တခါခွင့်ပြုချက် license နော်ဒါမှပါမစ်ဒါမှမဟုတ်တကူမှမရှိဘဲနဲ့ကိုင်ဆောင်ထားတဲ့အတွက်ဒီလောက်နဲ့အများကြီးရှိနေတဲ့ဥစ္စာကဒီကျွန်တော်တို့အကြံဖက်မှုကျူးလွန်ဖို့အတွက်ကြိုတင်ကြံစီတယ်လို့အသက်ပြင်မပြနိုင်ရင်အကြံဖက်မှုကျူးလွန်ဖို့တမင်ရည်ရွယ်ပြီးတော့စုဆောင်လက်ဝယ်ထားရှိတယ်လို့ကျွန်တော်မှတ်ယူရမှာဖြစ်တယ်
။အခုလိုမျိုးလက်နဲ့အရေးအတွက်အများပြားတွေးရှိတာမျိုးမဟုတ်ပဲတနက်တလမ်းမှမတွေ့ဘဲနဲ့လေအကြံဖက်မှုဥပဒေနဲ့ဖန်ဆီးထောင်ချတဲ့ဖြစ်ရပ်တချို့ရှိခဲ့တယ်လို့ဦးမင်းလူကပြောပါတယ်
။လွန်ခဲ့တဲ့3-4နှစ်ကစံပြည်နယ်တောင်ကြီးမှာဒီလိုပဲအကြံဖက်မှုဥပဒေနဲ့ရေးယူလိုက်တဲ့အမှုတွေရှိတယ်။အဲ့ဒီလိုရေးယူလိုက်တဲ့အခါမှာအစိုးရပြောတဲ့မျိုးတနက်တော်မှတခုမှမပါပါဘူး။ဘဘဲဆိုင်ကိုဝင်ရောက်ပြီးတော့ရှာဖွေပစ္စည်းတွေနဲ့တောင်တန်း15နှစ်လောက်ဒီပြပေးထားတဲ့အမှုတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိရတယ်။နောက်ပြီးတော့တခါမန္တလေးမှာလည်းအကြံဖက်မှုဥတွေနဲ့ပဲပတ်သက်ပြီးတော့အရေးယူထားတဲ့အမှုတွေရှိတယ်။အဲ့ဒီအမှုတွေမှာလည်းလက်နဲ့မပြောနဲ့အတချောင်းတော့မမီဘဲနဲ့အရေးယူထားတဲ့ဥစ္စာရှိတယ်။အဲ့တော့အခုကနက်ကိုလက်တောက်ပြီးတဲ့ကိစ္စမှာအကြံဖက်မှုတိုက်ဖြစ်ရေးဥတွေဆိုတာလည်းဘယ်နေမှမသိဘူး
။ဒါကြောင့်ပြည်ထရေးဘက်ကဒီအမှုကိုမှန်မှန်ကန်ကန်ကင်တွယ်ဆောင်ရွက်နိုင်ပါမလားဆိုတာဥပဒေဘက်တော်သားတွေဘက်ကစောင့်ကြည့်နေတယ်လို့လည်းဦးမင်းလွင်ဦးကဆိုပါတယ်။အခုလိုလက်နဲ့အမြောက်အများတွေးရှိသိမ်းဆည်းရမိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးကိုစိုးရိမ်ရပါမလားလို့သတင်းတောက်တွေမေးတဲ့မေးခွန်းကိုတော့ရဲမှူးကြီးဇော်ခင်အောင်ကအခုလိုဖြေဆိုခဲ့ပါတယ်
အဲ့တော့အမကြီးရဲ့လူကြီးနဲ့ပတ်သက်လို့ဒါတိတ်မသက်ဆိုင်ဘူးဒီဟာနဲ့ပတ်သက်လို့အဲ့ကျွန်တော်ကတော့ဒီရဲ့အဲ့ဒီလူမျိုးရေးချင်းဆုံးမှုတော့ဘယ်လိုမှဟိုမင်းပြစရာကျွန်တော်တို့အပြေဝတောင်းနေတာပါဒါပတ်သက်ဖြစ်တာ
တနင်္ဂနွေနေ့ကနေပြည်တော်လေးစိတ်မှာဥဖြိုးကိုကိုတင်ဆက်တဲ့အတူဖန်ဆီးခံခဲ့ရတဲ့ဥယဲမင်းဆွေနဲ့ဥဇော်ဝင်းထိုက်တို့ဟာ ACE ကုမ္ပဏီဝန်ထမ်းတွေဖြစ်ကြတဲ့ပြင်မြားပြည့်အားကစားချန်ပီယံတွေလည်းဖြစ်ပါတယ်။ဥဖြိုးကိုကိုတင်ဆက်ဟာ2012ခုနှစ်ဂျားပြက်ရွေးကောက်ပွဲတုန်းကမြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်အမတ်နေရာအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ကြီးမိနစ်6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လှိုင်းဒိုမီတာ32 40တို့အပြင်လှိုင်းဒိုမီတာ50 kHz 5999နဲ့လိုင်းနက်မီတာ190 kHz 1505တို့ကပါထူးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ထိတောင်လို့ဖြစ်တယ်ဆိုတာမျိုးပြီးလူရက်မှုတွေခိုးဆိုးတိုက်ခိုက်မှုတွေဒါတွေဆိုလို့ရှိရင်လည်းလူငယ်ရောလူကြီးရောဒါမူးယစ်ဆေးသုံးဆွဲတာနဲ့ရှင်းဆက်နေတာတ
ဲ့အများကြီးပါပဲ။ဒါဆိုရှိဝါးရီကနာတင်ဆက်တဲ့ခါမှာနားဆင်ကြဖို့ရှိပါတယ်။ဒါအပြင်သူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးပါမယ်။ရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ရိုဟင်ညာအရေးခင်းကိုတရုတ်နဲ့အိန္ဒိယနိုင်ငံတို့ကကူညီဖြည့်ရှင်ပေးနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့တရုတ်နိုင်ငံသတင်းစာမှာIAN ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကပြည်ပခဖြစ်ပေါ်နေတဲ့ဒေသကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကမ်းလှမ်းတဲ့နည်းလမ်းနဲ့ရိုဟင်ညာပြည်သူနာကိုဖြည့်ရှင်းဖို့ကြိုးပမ်းနိုင်ပါတယ်လို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းအကျိုးအထူးစီးပွားတွေရှိနေတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာမြန်မာနိုင်ငံနဲ့ပုံမှန်ကောက်မွန်တဲ့စီးပွားရေးတွေတိုးမြှင့်လှုပ်ဆောင်ရင်းနှစ်နိုင်ငံပူးပေါင်းပြီးတော့ရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကမ်းလှမ်းနိုင်တယ်လို့ဒုက္ခတွေဒီဖြစ်ပြောင်းအခြေချနေထိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းထောက်ပံ့ကူညီနိုင်တယ်လို့យေတာပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားဆက်ဆံရေးလမ်းကြောင်းမျိုးအပါအဝင်ကြေကြေပြန့်ပြန့်ပေါင်းဖက်ပြီးတော့အဲ့ဒီဒေသအတွင်းကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ပြုလုပ်နိုင်ပါတယ်။စီးပွားရေးရကြည့်မယ်ဆိုရင်နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်မှုအကြောင်းပြချက်တွေအများကြီးရှိပါတယ်။2019ခုနှစ်ဇန်နဝါရီလအထိမြန်မာနိုင်ငံအတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 18.53 ဘီလီယံရှိတယ်လို့မြန်မာနိုင်ငံဟာတရုတ်ရဲ့ခေတ်တပိုးလမ်းမကြီးစီမံကိန်းမှာထူးခြားတဲ့အခမ်းအနားကနေပါဝင်နေပါတယ်။တရုတ်ဟာမြန်မာအရေးကိုဂရုမစိုက်ဘဲနေဖို့ဆိုတာမဖြစ်နိုင်တယ်လို့မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုကအိန္ဒိယအတွက်လည်းအရေးပါပါတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်တောင်အာရှနဲ့အရှေ့တောင်အာရှကိုဆက်သွယ်ပေးထားတဲ့တရားတစ်ခုဖြစ်နေတာပါ။ရိုဟင်ညာပြည်ထနာကိုဖြည့်ဆည်းနိုင်မှုအတွက်တရုတ်နဲ့အိန္ဒိယတို့ကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ်စာနာထောက်ခံအားပေးနေမှုတွေကိုအနောက်မီဒီယာတွေကသူတို့ရဲ့ဩဇာညောင်းမှုကြိုးပမ်းနေကြတယ်ဆိုပြီးတော့ပုံဖော်နေကြပါတယ်။အဲ့ဒီနိုင်ငံကြီးနှစ်နိုင်ငံပူးပေါင်းပြီးတော့မြန်မာနိုင်ငံကတိုင်းရင်းသားအရေးပြည်ပခါကိုကူညီဖြည့်ရှင်းပေးဖို့ဆိုတဲ့ကိစ္စကိုတော့အားလုံးကမင်းနေရတယ်လို့ထောက်ပြရေးသားထားပါတယ်။ဆက်လက်တင်ပြကြင်တာကတော့အေယာဝတီအွန်လိုင်းစာဆောင်မှာဒေါအောင်ဆန်းစုကြည်ကုလသမဂ္ဂထူထူးညီလာခံကိုဘာကြောင့်မတည့်ရတာလဲဆိုတာနဲ့ပတ်သက်လို့တုံ့တက်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကုလအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်မတက်ဖဲဒုတိယသမရကိုဆေလွတ်လိုက်တာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ရိုဟင်ညာတွေရင်ဆိုင်နေရတဲ့ဒုက္ခတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုရှောင်ရှားခြင်းလို့ဆိုပြီးတော့ပြစ်တင်ရှုံ့ချကြပါတယ်။အတွင်းလူတွေပြောတာကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မှဒီတဲ့အရေးကြီးတဲ့ပြည်တွင်းရေးကိစ္စတွေရှိနေလို့မတက်တာဖြစ်တယ်လို့ပြောကြပါတယ်။သမရဦးထင်ကျော်ဘန်ကောက်မှာဆေးဝါးကုသခံယူနေတဲ့ကာလရခိုင်ပြည်နယ်အတွင်းနေမင်းရှင်းလင်းရေးတွေစတင်လှုပ်ဆောင်ချိန်မှာစစ်တပ်ကရခိုင်ပြည်နယ်ကိုအရေးပေါ်ခြေအနေကြီးညာခြင်းနေပါတယ်။ဒေါက်ဆန်းစုကြည်ကအစတွေကအရေးပေါ်ခြေအနေကြီးညာမှာကိုမလိုလားပါဘူး။တမရဆေးုံတက်နေချိန်ဒေါက်ဆန်းစုကြည်ကုလညီလာခံကိုတွားတက်ခဲ့မယ်ဆိုရင်ဦးမြင့်စွေကနိုင်ငံရဲ့အကြီးအကဲတာဝန်ယူရမှာဖြစ်ပြီးစစ်တပ်ကအရေးပေါ်ခြေအနေကြီးညာခွင့်ရသွားမှာဖြစ်တယ်လို့យေတာထားပါတယ်။တမရဦးသိန်းစိန်လက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်စစ်ဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေဟာဦးတန်းရွှေလက်ထက်ကလေးကတဘောရာတင်းမာတဲ့စစ်ကောင်းဆောင်တူအဖြစ်နာမည်ကြီးခဲ့သူဖြစ်ပါတယ်။2008ခုနှစ်အခြေခံဥပဒေအရနိုင်ငံရဲ့အရေးပေါ်အခြေအနေကိုစစ်တပ်ကကြီးညာခွင့်ရှိပေမဲ့တမရနဲ့အရင်ညှိနှိုင်းပြီးတော့မှသာကြီးညာရမယ်ဆိုတာအပါအဝင်လုပ်ငန်းစဉ်တွေအဆင့်ဆင့်ရှိနေပါတယ်။အဲ့ဒီအချိန်ကလည်းတန်တမန်အတိုင်းဝိုင်းနဲ့နိုင်ငံရေးလိလာတုံးတက်သူတွေကြားမှာစစ်တပ်ကအာဏာသိမ်းမှုပြုလုပ်နိုင်တယ်ဆိုတဲ့ကောလာဟလတွေကလည်းပြန့်နှံ့နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ပြည်မြန်မာပိုင်းကဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မ Tip of the iceberg.
Pipare, Salumbanga, T-I-P, Tipka, Tapia, O-F of Kaye, T-H-E, the I-C-E-B-E-R-G, Iceberga, Pinebima, Mionide, Higedungi, Suro, the quite hungry, Taya, Tirega, Pinebima, Mionide, Higedungi, Tapiabo. Goodbye, Evang did that, Pinebin with Ma, Mionide, Higedungi, we ha. Pinegu Timori Dwe and Yeva Gavajo Academy Suya Yoshipide Titanic Sakama Tanguya Senakunik Ibilaga Yao Atlantic Pinebima British Zingan Timoji Titanic Ha Batma Uzong Yecha Kizi Mabe Pinebima Mioni Yegavin in a Taimilu Nimu Twayare Tete Yimpo Yoshinkagu Shibuja Maba Hey Yoshima Pinebima Miolare Yegerung Yigu Miesine Dwiara Take lead him away. You get on ye, take lead at the loud, Jimmy, so ye, been living out my needy a pine up, as how long below Jimmy, so I go, Mansalu Yanhang body. That jump look tip of the iceberg today, idiom a day we got up. Dwayne Yare, Jatana Jiha, Neneve Shide, Dabi Melule, do not my Jatana Jiga, Eama, Balara Mugu, Denza, Yotara Pipari. Jamarum Yamama, then ring ye, the Zimbabs, so the loo. Piangu Dwabi, Donate, Tomidru, Sagaro, Pamam Hopulo Tia Bimelule, Nauma, Palare, Piatana Giga, Iama, Piatana Gi, Pinainagu, Sulura Pipare, Tania Pino, Piatana Gi, Amid Bola Gube, Sulura Pipare, Nesine, Niara, Neneve, Shibi Melule, Mamianina, Amyagi, Jani, Diragu, Sulura Pipare.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
Winji Puwin and Yazugale, Eddie Huma, Pawin, Pate, Nidale, Dibi Yavale, the Uma would not count Nasin Jaya.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
Nesine, Miara, Neneve, Shibi Melule, Mamianina, Amyaji, Jani, Diragus, Idiom Atonia, Belu Biomle.
Tip of the iceberg.
Lupiolu Yavale. Eragaro, Dinimitwe, Jimpia Gere, Idiom Atome Pipari.
Taro Dolala Tan season Tessene, American Idiom, English, I think as I would test Pigera Pipare, Kuchina Sabu, a passing canary who told him Bivarome. Suya Lungeri look and at them we won Jam Utabina, then Johnny Punli Pin and Yamishi, the Kachimpine about when you running at Wanga Lungeri Jama, Muisi, what Tonsa Muli, G Twenty Ada, Pitelu. Kachin Yinya Kunye Nina Yemu do Konjaga Piware, Siwa Yipunfumun and Sessanide, Muya Siwa Tongsamu Chinidi Jiao, a good rimbaye, Siwa Yikanama, Kuzo Welling at Timpiatara, Nasimakmia.
The not a good tapido, Mizinaski, Muya Siwa Piatana Bono, draw Yapelumu Puesi, Doromia, and Georgia Bare. ဒီကချင်ပြည်နယ်ထဲမှာမွေးစေဝါတုံးဆွဲမှုအယမ်းများတယ်ရှိတဲ့လူဦးရေနဲ့ရှင်ရခိုင်တော့အယမ်းမြင့်နေပေါ့နော်ဆိုတော့ဒီလိုဖြစ်နေတာတွေဟာဒီစီးပွားရေးအခြေအနေမကောင်းလို့ပေါ့နော်နောက်လူငယ်တွေအတွက်အလုပ်ကံဖန်တီးပေးနိုင်တဲ့အနေအထားမရှိလို့လူငယ်တွေအနေနဲ့လှုပ်ရှားမရှိတော့ထွက်ပေါက်အနေနဲ့မွေးစေဝါတုံးရတယ်ဆိုတော့ဒီဟိုမျိုးပြောကြတဲ့ဟာတွေကလည်းလူတော်များများအလိုမျိုးပြောကြတယ်ပေါ ဝါအာတုံးဆဲမှုဟာကချင်းပြည်နယ်ထဲမှာဘလောက်ထိများကျယ်ပြန့်ပြန့်ဖြစ်နေပြီတလဲ
သူကတော့ဒီမူရေးစေဝါကတော့ကချင်းပြည်နယ်တင်မကပဲနဲ့ဒီမြန်မာတိုင်းငါလုံးကိုတန်းတူတပြင်းညီအများကြီးအဲထိခိုက်နေတယ်လို့ပဲမြင်ရပါတယ်ရှင့်ဥပမာဆိုရင်တော့ဒီကချင်းပြည်နယ်ကပဲတုံးဆဲတလားဆိုရင်လေဒီရန်ကုန်တိုင်းမှာလည်းပဲမိလိုက်လို့ရှိရင်သိန်းပေါင်းတောင်းချီသိန်းပေါင်းတန်းချီပြီးတော့မှမိတာလေအချိန်များစွာဖြစ်နေပါတယ်ရှင့်အဲ့ဒါကြောင့်မလို့ကချင်ပြည်နယ်တစ်ခုတည်းပဲမဟုတ်ဘူးလို့ယူဆရတယ်။ဘာဖြစ်လို့လဲဆိုရင်တော့တုံးဆွဲသူများမှလည်းပဲဒီကချင်ဒေသတွေမကပဲနဲ့နေရာတကာမှာတန်းတူလောက်အန္တရာယ်ရှိနေတာကိုတွေ့ရတယ်။ဥပမာဆိုလူငယ်တွေဖေးတောင်လို့ဖြစ်တယ်ဆိုတာမျိုး င်လူရက်မှုတွေခိုးဆိုးတိုက်ခိုက်မှုတွေဒါတွေဆိုလို့ရှိရင်လည်းလူငယ်ရောလူကြီးရောဒါမူးယစ်ဆေးတုံးဆွဲတာနဲ့ချိန်ဆက်နေတာတွေအများကြီးမြင်ရပါတယ်ရှင့်အဲ့တော့ခါတိုင်းတပါတော့လုံခြုံတယ်လို့ယူဆတဲ့ဒီရန်ကုန်လိုနေရာမျိုးမှာတော့ခုလောလောဆယ်မှာဆိုရင်ဘယ်ချိန်မှလူမလဲဆိုပြီးနည်းနည်းမိုးချုပ်ရင်တပါတော့လည်းအိမ်ကိုရအောင်ပြန်ပြေးတဲ့အဖြစ်မျိုးတွေဖြစ်လာပါတယ်အဲ့တော့ညနေမှာဆိုရင်လည်းဒီအဲမိတ္တနာဘမော်လိုဒါမခရှမ်းပြည်နယ်မှာလည်းအတူတူပဲဖြစ်တယ်ဒီလိုရှိရင်တော့ဒီတနင်္သာရီတိုင်းလိုနေရာမျိုးတွေမှာပါဒီဖြစ်ပြပုံတွေကအတူတူလောက်ပဲကြာနေရပါအဲ့တော့ဒီလိုအချိန်မျိုးမှာဆိုရင်မူရစေဝါကိုတရားဝင်ဖန်စီနိုင်ရင်တောင်မှအရေးယူနိုင်တဲ့အခါမှာတကယ်တမ်းမူလပိုင်းရှင်တွေဘလောက်တိုင်းကရှိအရေးယူမှုခံရတယ်လဲဆိုတာမသေးပွဲဘူးရှင့်အာဘာဖြစ်လို့လဲဆိုဖမ်းလိုက်လို့ရှိရင်ကားဒရိုင်ဘာတွေပဲဖမ်းခံရတယ်ပေါ့တော့လည်းပဲဒီပိုင်းရှင်တွေကိုကြတော့မဖမ်းနိုင်ဘူးလို့ပြောတဲ့အခါမှာပြဿနာကတော့အဲ့မှာအဲပိုင်းရှင်အစ်စ်ကလွတ်နေတာမျိုးတွေနေနေရတယ်ဒီလိုရှိရင်တော့ပိုင်ရှင်မဲ့ပိုင်ရှင်မဲ့ဆိုပြီးမှကားတစ်စီးလုံးပါတာမြင်ရတာတော့မှပိုင်ရှင်မဲ့ဖြစ်တယ်ဆိုတာမျိုးဟာဒါမဖြစ်သင့်ဘူးလို့ယူဆရတယ်ရှင်။အဲ့တော့အဲ့လိုမျိုးတွေတပြေးညီဖြစ်နေတဲ့ရွေးကတော့ဒီအဓိကမြန်မာနိုင်ငံရဲ့စီးပွားရေးဟာမူရင်းစေဝါများလာလို့တော့ကျွန်တော်တို့ထင်စရာရှိလာပါတယ်ရှင်
။အဲ့တော့ဒီလူငယ်တွေဆိုကြပါစို့တနင်္ဂနွေလုံးတက်ကချင်းပြည်နယ်တွေမကဘူးအခုဆိုလို့ရှိရင်ဒေါက်ခွန်ချာပြောသလိုဒါလူတိုင်းလည်းကြားသိနေရတာပဲမူရင်းစေဝါဖမ်းမိတယ်ဆိုတော့နိုင်ငံအနှံ့မှာဖြစ်နေတယ်ဆိုတော့ပြည်နယ်တိုင်းတိုင်းဒေသကြီးတိုင်းမှာဖြစ်နေတော့ဒီအဲ့ဒီမှာရှိနေတဲ့လူဆိုကြပါသူအစိုးရအနေနဲ့ပေါ့နော်ပြည်နယ်အစိုးရပဲဖြစ်ဖြစ်ဒေတာအစိုးရတွေပဲဖြစ်ဖြစ်ဘဟုပြည်ထောင်စုအစိုးရပဲဖြစ်ဖြစ်လူငယ်တွေအတွက်အလုတ်ကန်ကောင်းကောင်းနေဖန်တီးပေးနိုင်မယ်သူတို့နေတတူဝဟိုအချိန်ပိုတွေရှိပြီးစိတ်လေမသွားအောင်အဲ့လိုမျိုးတခုခုဖန်တီးပေးနိုင်မယ်အတတ်ပညာကြောင်းပဲဖြစ်ဖွင့်ပေးနိုင်မယ်ဆိုရင်ရောဒီမူရစေဝါသုံးဆွဲမှုဟာရော့ဖြစ်ဖြစ်ရော့ကြလာနိုင်တဲ့အနေအထားရှိသလားဘာကြောင့်များဖြစ်နေရတာလဲအဲ့လိုမျိုး
လောလောဆယ်မှာတော့ဒီတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်လူငယ်တွေအတွက်ဆိုအလုတ်ကင်ဆိုတဲ့အရာဟာလုံးဝမရှိသလိုဖြစ်နေပါတယ်။အဲဥပမာဆိုရင်တော့ဒီနိုင်ငံတိုင်းချင်းချင်းမြုံနာမှုရောက်လို့ရှိရင်လူငယ်တွေရောပြည်သူတွေအလုတ်ကင်ရရှိမယ်လို့ပြောကြတယ်။ဒါအင်ပန်ရေဘူးရဆက်နေပါတယ်။အခုရန်ကုန်မြို့မှာဆိုရင် construction တွေဒီဆောက်လုပ်ရေးလုပ်ငန်းတွေအများကြီးဖြစ်နေတယ်။အများကြီးရှိနေတယ်။ဒါပေမဲ့တကယ်တမ်းကျမတို့မြန်မာနိုင်ငံသားတွေဝန်ထမ်းအနေနဲ့သုံးဆွဲသလားဆိုမသုံးဘူးရှင့်။တရုတ်ကုမ္ပဏီကနေဒီဆောက်လုပ်ရေးကိုယူတယ်ဆိုရင်တရုတ်လူမျိုးတခါတည်းပါလာတယ်။ဗီယက်နမ်ဆိုရင်လည်းဗီယက်နမ်ကလုံသမားတွေပါလာတယ်ပေါ့။အဲ့တော့ကိုယ်လုံသမားနဲ့ကိုယ်ပဲတကဘာလုံးပတ်ပြီးမှသူတို့ဆောက်လုပ်နေတာဖြစ်တယ်။မြန်မာနိုင်ငံသားတွေကတော့အလုပ်မရှိပါဘူးရှင်။ဖြစ်ဖြစ်တဲ့အတွက်ကြောင့်ဒေတာကနေထွက်ခွာရတာမျိုး၊ရွှေတွင်းတောက်တွင်းတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အဲပရင်ထွက်ရဒေတာတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အလုပ်အကင်နေပြီးတော့တဲ့အခါမှာဒီလူတွေလည်းအကုန်လုံးမျိုးပေါ်တက်လာတယ်။တို့တော့လည်းပဲသူတို့တွေကိုလက်ခံပြီးအလုပ်ပေးမယ်ဆက်ရောအလုပ်ရုံမရှိဘူးအဆက်ပြုံးရေးဌာနတွေမရှိဘူးရှင့်အဲ့ဒါကြောင့်မလို့ဒီလူငယ်တွေအနေနဲ့ရောပြီးရင်လူကြီးတွေအပါပေါ့တရုတ်နိုင်ငံကိုသွားမလားထိုင်းကိုသွားမလားမလေးရှားကိုသွားမလားမသွားနိုင်တဲ့ပြည်သူတွေအကုန်လုံးဟာရန်ကုန်မြို့မှာဒါမှမဟုတ်လို့ရှင့်တနည်းအားမှာတဝဲလေလေနဲ့ပဲအလုပ်ကင်ရဖို့ကြိုးစားနေကြတာဖြစ်တဲ့အဲ့တော့ရန်ကုန်မြို့မှာပဲဒီမြို့ပြင်ဘက်ကိုထွက်လိုက်တယ်မြို့ရှင်ဘက်ကိုထွက်လိုက်တယ်ဆိုလို့ရှင့်လည်းအင်မတန်မှပဲရင်သာဆရာကောင်းတဲ့ဒီဝိညာဉ်ကြီးရတဲ့လေပြန်လို့ရှင်လည်းအတူတူပဲဖြစ်နေလေအဲ့တော့နောက်ဆုံးဒီမျောလင်းချက်မရှိတဲ့လူငယ်တွေအတွက်ထွက်ပေါက်ဟာမူရင်းစေဝါတွေဖြစ်လာပါတယ်ဒါပေမဲ့တကယ်တမ်းထွက်ပေါက်လားဆိုရင်လည်းမဟုတ်ပြန်ဘူးသူတို့အတွက်အခုချိန်မှာကျမတို့တခုခုမှမလုပ်ထားဘူးဆိုရင်ဒီလူတွေဟာနိုင်ငံသားထွက်သွားရင်လည်းကျမတို့ရဲ့ဒီအကြီးကဒီအရေးယတနာကြီးကြီးမြုံနံမှုလုံရမဲ့ဒီလူသားဆွမ်းရည်တွေအကုန်လုံးဟာအပြစ်ကိုထွက်သွားတာဖြစ်တယ်တို့ရပြန်လာတဲ့အချိန်မှာဆိုအသက်50 60လောက်မှပြန်လာလို့ရှိရင် productivity ပေါ့ဒီထုတ်လုပ်နိုင်မှုစွမ်းနေနေဟာအင်မတန်နေတော့မှဖြစ်တယ်။နောက်ပြီးအခုချိန်မှာတင်ကြားပေးနိုင်မှုလည်းထိထိရောက်ရောက်ဘာမှမရှိဘူးရှင့်။ပြီးတော့ဥမာဆိုရင်တောင်းထွက်သွားတဲ့လူငယ်တွေတောင်းပြပရောက်သွားတဲ့လူငယ်တွေအတွက်လုပ်ငန်းကိုင်ငန်းလှုပ်ဆောင်နိုင်မှုအတွက်ဒီ vocational training တွေဒီအသက်မွေးဝမ်းကြောင်းလုပ်ငန်းတွေဟာအင်မတန်ရှားတယ်။ဥမာဆောက်လုပ်ရေးလုပ်ငန်းမှာကျမတို့ရဲ့လူငယ်တွေအလုပ်ရဖို့အတွက်တို့သုံးဆွဲတဲ့စက္ကရိယာတွေကိုကင်ကြဲတတ်တဲ့လူငယ်ဆိုတာမရှိတလို့ရှိနေတယ်။အဲ့ဒါကြောင့်မလို့ဆောက်လုပ်ရေးလုပ်ငန်းဘလောက်ပဲများများလူငယ်တွေအဲ့ဒီမှာအလုပ်ရဖို့ဆိုတာမဖြစ်နိုင်ဘူးဖြစ်နေတယ်ကျ။ဒါအနာဂတ်အတွက်အင်တာရင်လေးစရာဖြစ်နေပါလေကျ။နောက်ဆယ်နှစ်မှာဒီဟာရဲ့အသက်ရောက်မှုတွေဟာဘာဖြစ်မလဲ။အနည်း20အနည်း30လို့စဉ်းစားတဲ့အခါမှာကျမတို့နိုင်ငံဟာအဲနောက်ပိုင်းမှာကိုယ့်လူကိုကိုယ်အလုပ်မပေးနိုင်တာနဲ့ကိုယ့်လူအတွက်ကိုယ်ပြန်လည်းမဆောင်ချောက်နိုင်တဲ့ပြဿနာအကြီးဆုံးဖြစ်လာတာဖြစ်နေကျ
။လက်တလုံးအခြေအနေရရောအစိုးရအနေနဲ့ဒီပြဿနာပြေလည်အောင်ဘာများလုပ်ပေးနိုင်တာရှိသလဲခင်ဗျာ
။လို့လုံနိုင်တာရှိပါတယ်အဲ့ဒါတော့မူရင်းစေဝါကိုထိရောက်စွာတိုင်တွယ်ဖို့ဖြစ်တယ်သို့တော်လည်းပဲတချို့တော့ပြည်သူစစ်တွေဟာဘာအပေါ်မှာမီးပြူစီမနေထိုင်တယ်လဲဆိုရင်လုံးဝကိုမူရင်းစေဝါပေါ်မှာပဲအခြေခံပြီးတော့မှပြီးလို့ရှိရင်မောင်ခိုစီးပွားရေးပေါ်မှာပဲအခြေခံပြီးမှ yet in Nirao, tomorrow Nesan and Nina Niaga Luria, Kong and Yimin go to it there. Don't let out, let you also kind of move Mishia Kamara. I could appear here, Neddy, Jetana, Hatanang alone with Jomaso, not ten jet harder, Jetana, digging to Warabo. The Longman Yim with the Pinny, you kind of Marama. Tomorrow Shanaka Tinet, and you see what Hansi Yami Muria, she needed, not that. Tamaroda, let her need on my big mount down, she get. And when you say what me is rather, I'm a chicken that you have to dedicate. So, I will be so more good. The Gaina Usa Yame, the Lenaka, a poesy, and Nidioma, and Kakoyama, a poesy, Ganidioma, Troya, Goranga, catch you to him up how we need our Miara Kapovi and J. Louis Salazar.
Uzo, when I see in the city a person, she was going out, Jagaja, Pipare, Kuro. Today, American Queen season who tested Bibame, Guruba Sisema Fellowship season American Pidanzu, Yoshi, Mudumi Ye Lok Shadu, Triangle, Mudumi Poga, Makin Ligo, who are on what set to a Mimian Bido, Tesset Aware, Nasa Makmia.
American Pianzu Mavoli, the fellowship program to Kunin Larry Luton or Tiawari, so any Johnny Jinzon Sabi of the
W. Okay, Vasima, to Lai program, Eisenhower Fellowship. Tama Hong, Eisenhower, Matiani, computed the fellowship system, a system of our old Molly Manning and how you take care of everything. How she did by me. ကျွန်တော်အရှာမှာရှိရဲဟိုဆောင်ရွက်နေကြတဲ့ဒီနေ့အဖြစ်ပေါ့အားလုံးစပူးဦးကျွန်တော်တို့ဒီမှာလာပြီးတော့လေ့လာကြရပါတယ်ဆိုတော့ဟိုအဲ့ဒီအစီအစဉ်မှာအဓိကဘာအကြောင်းတွေကိုအဓိကလေ့လာရပါလဲခင်ဗျာဒီအောင်တဲ့တယောက်ကတော့မတူဘူးပေါ့နော်တချို့ကလည်း ကိုမြို့သမီးကိစ္စကိုဒီကဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီနေ့နိုင်ငံကိုလာပြီးတော့ဒီမှာရှိတဲ့မြို့သမီးဖွဲ့စည်းရေးနောက်တစ်ခါဒီ research ပေါ့နော်ဒီတနာလုပ်တဲ့ဖွဲ့စည်းရေးကိုလည်းကျွန်တော်လေ့လာမယ်ကျွန်တော်တို့မြန်မာနိုင်ငံမှာကမြို့သမီးဖွဲ့တွေကအခုအကြောင်းနဲ့ကာလမှာတော့တော်တော်များများရှိနေပြီဒါပေမဲ့ခိုင်ခိုင်မာမာနဲ့ရေရှည်မှာရက်တင်ဆိုင်အောင်ဘယ်လိုလုပ်ရလဲတကယ် လုံလောက်တဲ့ဝန်ဆောင်မှုတွေမပေးနိုင်ပါဘူး။သူတစ်ဖြင့်တော့အစမ်းဆက်ခံပြီးတော့အသက်ရှင်နေဆိုင်တဲ့အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ခိုးလုံရနေရတယ်၊စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဇက်မာကြီးအတွက်အားပေးကူညီမှုတွေသူတို့ရဲ့လောက်ကန်ခွင့်ဆန်းတွေအတွက်ခွင့်ဆန်းကူညီဆောင်ရွက်ပေးမှုတွေတရားရုံးကိစ္စတွေပေါ့နော်။ဒါမျိုးတွေကိုဆောင်ရွက်ပေးနိုင်မှုကအခုချိန်မှာဆိုရင်အတန်းတားအပြင်အင်တာနက်မှာအားနည်းနေကြတွေ့တဲ့အတွက်ဒီနိုင်ငံမှာတော့ဒါတွေကအရင်ကတည်းကဆောင်ရွက်နေရဖြစ်တဲ့အတွက်ဒါတွေကိုဒီမှာတိတိကျကျအောင်ပြုဆောင်ရွက်တယ်။ဒီလိုဆောင်ရွက်နိုင်မှုအတွက်ငွေကြေးအထောက်အပံ့အကူအညီ fundraising ပေါ့ရမငွေရှာဖွေမှုတွေတော့ဘယ်လိုလုပ်လဲဆိုတာကိုကျွန်တော်ဒီမှာလေ့လာမှဖြစ်ပါတယ
်။ဟုတ်ကဲ့။ဟို fellowship ကာလကဘယ်လောက်ကြာမှာပါလဲ။နောက်ဟိုဒီ fellowship ကာလမှာဟိုဘယ်နေရာဒီမှာဘယ်ပြည်နယ်ဒီမှာသွားပြီးတော့ဟိုလေ့လာဖို့စီစဉ်ထားပါလဲခင်ဗျာ။
ကျွန်တော်တို့ကတော့ကျွန်တော်တို့တရင်ထောက်ပတ်သားမှဖြစ်ပါတယ်ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီ Eisenhower Fellowship က Philadelphia မှာအခြေစိုက်တဲ့အတွက်ကျွန်တော်တို့ Philadelphia မှာတက်တာ orientation အနေနဲ့ပေါ့နော်အဲ့မှာရှိရဲအခြားသော music ကိုစီးရဲတက်တူမှာရှိရဲသူတက်တာလို့တက်ဖွဲ့စီးရဲကိုကျွန်တော်တို့လေ့လာခွင့်ရပါတယ်အခုကတော့ဒီမှာဒီ Washington DC မှာအနေပြီးတော့ဒီမှာရှိရဲကျွန်တော်တို့တော့ကိုယ်စားလှယ်တကယ်ဟိုစင်စားတဲ့ပုံကိုလေးဟိုရနေပြီးတော့အထူးရှင်ဖွဲ့စည်းရဲဒီလိုမျိုးကျမနောက်ဆွတ်တော့ကိုယ်စားလှယ်အမျိုးသမီးတွေလည်းကျမတွေ့ပါမယ်ပြီးရင်တော့ကျမတို့အဲဆန်ဖရန်စစ္စကိုနောက်ပြီးတော့လော့စ်အိန်ဂျလီနောက်တစ်ခါကျတော့မင်းနီဆိုတာဘော့စတန်နယူးယောက်ဒီတကပေါ့နော်ဆက်တစ်ချင်တော်တော်များများတော့မြို့နယ်တွေပေါ့နော်အဲမြို့တွေကိုကျမတွားပြီးတော့လေ့လာပါမယ်အဲနောက်တစ်ခုကတော့ဒီကျမတို့ Eisenhower Fellowship မှာဆိုလို့ရှိရင်အရင်တော့ရထားတဲ့ fellowship တွေရှိပါတယ်။အဲဒီ fellowship တွေနဲ့လည်းဟိုမှာ USA fellowship ဆိုတာလည်းသူကရှိပါတယ်။ဒီ US မှာဖြည့်ဆိုင်တဲ့အဲလူတွေကိုဟိုအခြားသောနိုင်ငံပေါ့ဟိုမှာတရုတ်ပြည်ဖြစ်ဖြစ်အခြားသောနိုင်ငံတွေမှာတော်ရောက်လေ့လာတဲ့အစီအစဉ်ရှိရော။အဲဒီ fellowship တွေကအရင်ဟို fellowship တွေကနေကျမတို့ကိုပြန်ပြီးတော့ပြည်ဆောင်တာမျိုးအတွေ့အကြုံမျှဝေရာမျိုးကိုလည်းလုပ်ဖို့ရှိပါတယ်။
ဆိုတော့ဒီ Philadelphia မှာပေါ့လေ Pennsylvania ပြည်နယ်မှာ ဟိုဘလို့အကြောင်းအရာတွေကိုလေ့လာပြည်လဲဘယ်တွေရောရောက်ခဲ့လဲခင်ဗျာ
ဟုတ်ကျွန်တော်တို့ကပထမတော့ orientation နေနဲ့တော့ပထမတိုင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ကိုယ်လုံးနဲ့အလုပ်ငန်းပေါ့နော်ဒီဘွားရေးပဲဖြစ်ဖြစ်လူမျိုးရေးပဲဖြစ်ဖြစ်ဘွားဟိတလုပ်ပဲလုပ်လို့ကိုယ်လုံးနဲ့လုပ်ငန်းကိုကိုကဆွဲဆောင်ခြင်းနဲ့ပြောပြခြင်းနဲ့လူကိုဘလို့အကောင်းဆုံးပြောပြနိုင်လဲဆိုတဲ့ဟာကိုတို့ကဟိုဒီကိုယ့်ရဲ့ပုံမြင်ဇာတ်လမ်းလေးကိုအကောင်းဆုံးပြတ်ပြနိုင်အောင်ဆိုပြီး story telling ဆိုတဲ့ဟာကိုတကယ် professor ရဲ့အနေနဲ့ကျွန်တော်တို့တည့်ရပို့စားတယ်အဲဒုတိယတည့်မှာတော့ကျွန်တော်တို့အဓိကဖြစ်ချင်ရမူဝါဒပြောင်းလဲရေးပေါ့ကျွန်တော်တို့နိုင်ငံမှာလည်းဒီမူဝါဒပြောင်းလဲရေးကအရင်ကြီးပြီးတော့ဒီမူဝါဒပြောင်းလဲရေးလုပ်နေဆိုရင်ဘယ်လိုမျိုးဟာတွေကိုပြဿနာတွေဝေဖန်ပိုင်းခြားပြီးကြည့်ရမလဲဒီပြဿနာတွေရဲ့မှာမှာကိုဖြေရှင်းနိုင်တဲ့ကိုလုံနိုင်တဲ့ကိစ္စအောင်ဘယ်လိုကိုင်းတွေဖြေရှင်းရမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့ဒီတက်တူမှာတော့ PhD တန်းတွေမှာသင်တားပို့ထားတဲ့ professor ယောက်ကနေပြီးတော့လာပြီးတော့ပို့ချတာလို့ကျွန်တော်တို့တက်ခံရရှိပါတယ်နောက်တစ်ခုကတော့ကျမတို့အမျိုးသမီးတွေပေါ့တကယ်ဒီ mid career တွေဖြစ်နေပြီး professor တွေဖြစ်နေတဲ့ executive director တွေ corporation တွေမှာဖြစ်နေတဲ့အမျိုးသမီးတွေကနေပြောမှာကျမတို့ရဲ့ round table discussion ပေါ့နော်တော်တော်များများအမျိုးသမီးတွေကဒီမှာအလုပ်လုပ်နေတယ်ဟိုကလေးသားသမီးရှိတဲ့ meeting တွေလည်းဖြစ်တဲ့အတွက်ကျမတို့အချိန်တွေမှာဒီအိမ်ဆောင်ချင်းအမျိုးသမီးတွေသားသမီးရှိတဲ့အမျိုးသမီးတွေဆိုင်ရာမှာတွေ့ရတဲ့အခက်အခဲတွေဒါတွေကိုဘယ်လိုကြုံဖြတ်ပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ဟာမျိုးတွေကိုအသာသူတို့ပြန်ဝေပါတယ်နောက်တစ်ခုကတော့ကျမတို့ Women's Law Project အဓိကကတော့ဒီအမျိုးသမီးဖွဲ့ရတော့ဥပဒေပိုင်းဆိုင်ရာပေါ့နော်ကျမတို့နိုင်ဟိုဒီ US မှာဆိုလို့ရှိရင်ဒီဟိုကိုရဲ့မျိုးဆက်ပွားအကျမကြီးနဲ့ပတ်သက်ပြီးတော့အခွင့်အရေးတွေရအောင်နောက်တန်းတူလောက်ဆိုင်အခွင့်အရေးမှာဖြစ်ဖြစ်လောက်ခါမှာပဲဖြစ်ဖြစ်တန်းတူအခွင့်အရေးတွေလောက်အောင်ခွဲခြားဆက်ဆံမှုတွေပပြအောင်ဆင်းရဲတဲ့သူတွေအတွက်ကိုလည်းကိုယ်အားဆိုပြီးနဲ့ဥပဒေတွေရှိအောင်လုပ်တဲ့မျိုးသမီးဖွဲ့စည်းကိုလည်းတော့ပြောလေ့လာပါတယ
်ဟုတ်ကဲ့ဟိုနောက်ဆုံးမိကမှာမက်ကင်လေးကဒါအမျိုးသမီးတွေအရင်နဲ့ပတ်သက်ပြီးတော့ဟိုဒီဇိုင်းမမတ်တာလှုပ်လာတဲ့လူဆိုတဲ့အခါကျတော့ဒီအမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်အမျိုးသမီးတွေနောက်ဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဘလောက်အထိတံပိုးထားပါလဲခင်ဗျာ
ဟုတ်ဒီမှာတော့အမျိုးကျွန်မမြင်တာပေါ့နော်အမျိုးသမီးတွေမှမဟုတ်ပါဘူးလူသားတိုင်းအတွက်ပေါ့နော်လူရဲလို့ဖြစ်လာတဲ့အသက်ရှင်ရဲ့ရှင်နေတဲ့လူသားတိုင်းအတွက်သူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုတံပိုးထားနိုင်တဲ့စနစ်တစ်ခုကိုအားလုံးဖန်တီးပေးထားတာတွေ့ရပါတယ်အဲ့ဒီအတွက်လည်းအင်တန်ကကျွန်မကဟိုဘယ်လိုခေါ်မလဲဂုဏ်ယူရပေါ့နော်ဂုဏ်ယူရဆိုတာတဲ့လေဒီလိုလူတွေကိုလူတို့တံပိုးထားတဲ့အစနဲ့ညနိုင်ငံမျိုးကိုကျမတို့ဟိုကိုယ်နိုင်ငံမှာလည်းလုပ်နိုင်ရင်ဘယ်လောက်ကောင်းမလဲဆိုတဲ့ဟာမျိုးဖြစ်ပါတယ်ဒါကဘာလို့လဲဆိုတော့ကျမဒီအချားတော့ Buffalo ကိုကျမတို့အချား Albany ကိုသွားတဲ့အခါမှာလည်းဟိုကလေးတွေကျောင်းသွားတဲ့အချိန်မှာ School Bus တွေပေါ့နော်ကျောင်းတက်ကဂျိုပိုယင်းတွေကိုတွေ့လို့ရှိရင်ဂျိုပိုယင်းတွေကအများတဆုံးတရား Job ဆိုတဲ့ဆိုင်ပေါ့ရက်ပါဆိုတဲ့ဆိုင်ပြဆိုင်ဘယ်ကမှသူ့ရဲ့ဖနက်ခိုက်ကွာပေါ့နော်လုံးဝကိုတွားခွင့်မရှိဘူးပေါ့တွားရင်လည်းဒါဥပဒေအရကိုတင်းတင်းကြပ်ကြပ်နဲ့အေးအေးယူခံရမယ်ဆိုတဲ့ဟာမျိုးအားလုံးကလေးစားလိုက်နာတွေ့ရတယ်အဲ့တော့ကျမတို့အမျိုးသမီးတွေမဟုတ်ဘူးကလေးတွေအတွက်ဆိုရင်လည်းသူတို့ရဲ့နော်ဟိုလုပ်ပေးခြင်းလုံခြုံရေးအတွက်ကိုစနစ်တကျလုပ်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါကျတော့အင်တန်မှကျမဒါကျမအတွက်ကတော့ဟိုအထူးကြတယ်လို့ပြောလို့ရတယ်ဒါပေမဲ့ဟိုတခုရှိတာတော့လူတွေနဲ့ဖွဲ့စည်းထားတဲ့လူဖွဲ့စည်းဖြစ်တဲ့အတွက်ဘယ်လောက်ပဲပြည်စုံစနစ်တွေကစဉ်းစားဖန်တီးမှုထားတာချိုးဖောက်တာကျူးလွန်တာလူသားတွေလည်းဖြစ်နေရဲ့စနစ်တွေကောင်းအောင်လုပ်ထားရင်တော့အတက်နိုင်ဆုံးအပါပဲဖြစ်မယ်ဒါပေမဲ့ကျူးလွန်တာကအဲ့ဒီစနစ်တွေကလူတွေဖြစ်တဲ့အတွက်လူတွေကိုယဉ်ကျေးတဲ့လူဖွဲ့စည်းဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့ပုံပြီးတော့ကောင်းတဲ့ဝန်ကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ညာတဲ့ဒီလိုမျိုးလေးဟိုမှတ်ယူမိပါတယ်
ဒါကတော့ကိုအောင်အောင်အစီအစဉ်တင်ဆက်တဲ့သုတဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်သူစုဟာဒုက္ခသည်တွေကိုကြိုဆိုလက်ခံတဲ့ရှေးရိုးအစဉ်လာတိုင်းဆက်လက်လက်ခံသွားမှာပါ။2018ဘန်ဒါယင်းနှစ်အတွင်းအာဖရိကတိုက်ကဒုက္ခသည်4,500အရှေ့အာရှက5,000ဥရောပနဲ့အာရှအလဲပိုင်းက2000နဲ့လက်တင်အမေရိကနဲ့ကာရေဘီယံဒေသက1500အရှေ့အလဲပိုင်းနဲ့တောင်အာရှက18500အသီးသီးလက်ခံသွားဖို့အမေရိကန်အစိုးရကအဆိုပြုထားပါတယ်။4,500ဆိုတဲ့ပမာဏဟာမကြသေးခင်နှစ်တွေကထက်ရော့နေပါတယ်။ဒီလိုဖြစ်ရတာဟာအကြောင်းချက်အတော်များများရှိပါတယ်။အမေရိကန်ပြည်သူတို့ရဲ့လုံခြုံရေးဒုက္ခသည်တွေကိုလုံခြုံရေးတိုးမြှင့်ထားတဲ့အစီအစဉ်နဲ့အံဝင်ခွင့်ကြဖြစ်အောင်အစိုးရရဲ့စစ်ဆေးနိုင်စွမ်း
အမေရိကန်ကိုရောင်းနှင်ပြီးအကာအကွယ်ရရှိဖို့ကြိုးစားနေတဲ့သူတွေရဲ့ခေါလုံခွင့်လျှောက်ထားတဲ့အမှုသိမ်းပေါင်းများစွာကိုအမိမြေလုံခြုံရေးဌာနကလောလောဆယ်စစ်ဆေးလို့မပြီးနိုင်သေးတဲ့ကိစ္စစာတာတွေကြောင့်ဖြစ်ပါတယ်။1985ခုနှစ်ကစလို့အမေရိကန်ဟာဒုက္ခသည်3သန်းကျော်လက်ခံခဲ့ပြီးဖြစ်ပါတယ်။အခုကန့်သတ်လိုက်တဲ့ပမာဏကိုကြည့်ရင်တောင်မှအမေရိကန်ဟာတခြားနိုင်ငံတွေထက်ဒုက္ခသည်တွေကိုအမြဲတမ်းအခြေချနေထိုင်ခွင့်ပုံမူပေးနေတာဖြစ်ပါတယ်။ဒါအပြင်အသားအရောင်လူမျိုးရေးနိုင်ငံရေးအယူအဆနိုင်ငံသားဖြစ်မှုမဖြစ်မှုဘာသာရေးဒါမှမဟုတ်လူအတိုင်းဝိုင်းခြင်းမတူညီမှုစတဲ့အကြောင်းတွေကြောင့်နှိပ်ကွပ်ခြင်းခံရနိုင်သူတွေကိုဆက်ပြီးတော့ကာကွယ်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာကြီးရင်ဆိုင်နေရတဲ့လူတွေရွှေ့ပြောင်းနေကြရမှုပြဿနာကိုအမေရိကန်ပြည်ထောင်စုကကင်တွယ်ဖြေရှင်းမှုတွေထဲမှာအခုလိုဒုက္ခသည်တွေကိုပြန်လည်နေရာချထားပေးတာဟာအစိတ်ပိုင်းတစ်ခုမျှသာဖြစ်တယ်ဆိုတာကလည်းအရေးကြီးတဲ့ကိစ္စတစ်ရပ်ဖြစ်ပါတယ်။စာနာမှုအထောက်ပံ့ပေးရမှာယမန်နှစ်တုန်းကအမေရိကန်ဒေါ်လာ9ဘီလီယံကျော်ထောက်ပံ့နိုင်ခဲ့တဲ့နိုင်ငံအဖြစ်အမေရိကန်ဟာကမ္ဘာအကြီးဆုံးအလှရှင်နိုင်ငံအဖြစ်ရပ်တည်နေပါတယ်။2019ဗန္ဒာရေးနှစ်အတွင်းစီးရီးယားပြည်ထနာအတွက်အမေရိကန်ကလှူဒန်းခဲ့တဲ့စာနာမှုအထောက်ပံ့ဟာဒေါ်လာ 1.4 ဘီလီယံကျော်ရှိပါတယ်။အီရတ်အတွက်ပေးခဲ့တာက982သန်းကျော်ပါတယ်။ဒါ့အပြင်အငတ်ဘေးဆိုက်ရောက်နေတဲ့တိုင်းပြည်တွေအတွက် 1.5 ဘီလီယံမြန်မာပြည်အပါအဝင်ဒေသရင်းကနေရာရွှေ့ပြောင်းကြသူတွေအတွက်104သန်းခန့်ထောက်ပံ့ခဲ့ပါတယ်။ဒါ့အပြင် UNHCR အတွက်ရန်ပုံငွေအများဆုံးထည့်ဝင်တဲ့နိုင်ငံဖြစ်ရုံသာမကကြက်ချီနီ movement အဖွဲ့ကမ္ဘာစာနာရေးခအဖွဲ့ WHO ကလေးတငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF နဲ့အစိုးရမဟုတ်တဲ့စာနာမှုအထောက်ပံ့ကူညီနေတဲ့အဖွဲ့များစွာကိုလည်းဥဆောင်လှူဒန်းနေတဲ့နိုင်ငံဖြစ်ပါတယ်။ဒီအထောက်ပံ့တွေဟာဒုက္ခသည်တွေနဲ့ပြည်ပခန့်တွေရဲ့ဘေးဒဏ်ကိုခံစားနေရလို့အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာသွားကြသူတွေအတွက်အခြေအနေကောင်းမွန်လာတဲ့အခါမှာနေရရင်းကိုမိမိစန္ဒလျောက်ဘေးကင်းလုံခြုံစွာပြန်သွားနိုင်ရေးအတွက်အဓိကကျတဲ့ကူညီထောက်ပံ့မှုလည်းဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီတွေနဲ့ရည်မှန်းချက်ပန်းနိုင်တွေအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိနေပြီးကမ္ဘာတဝန်းမှာအကြမ်းဖက်မှုတွေနဲ့နှင်ပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးနေကြရသူတွေကိုလည်းဆက်လက်ဆောင်ရှောက်ပေးသွားမှာဖြစ်ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA အာဝမဟုတ်ကြောင်းသုံးသပ်ရှင်တို့အသိပေးအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အီရန်စိုးရတပ်ဖွဲ့တွေဟာတနင်္လာနေ့ကကတ်လူမျိုးစုကိုပိုင်အုပ်ချုပ်ခွင့်ရဒေသကခေကွတ်မျိုးကိုဝင်ရောက်ဆင်းသင်းပြီးပြည်내အုပ်ချုပ်ရေးမှူးရဲ့ရုံးစစ်စခန်းအနေနဲ့ရေနံတွင်းတွေကိုတင်ပြလိုက်ပါတယ်။အမေရိကန်ကစစ်တင်နာပို့ချပေးထားတဲ့အီရန်တပ်ဖွဲ့တွေဟာဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီရဲ့ညွှန်ကြားချက်အရမြောက်ပိုင်းမြို့ကိုလင်းမြန်စွာဝင်ရောက်တင်ပြပြီးကတ်လူမျိုးစုတွေရဲ့အလံနေရာမှာအီရန်အလံကိုလွှင့်ထုတ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာရှေ့သတင်းပတ်တွင်ရှေ့လအတွင်းအာရှငါးနိုင်ငံကိုတွားရောက်တဲ့ခီးစဉ်ထဲမှာကိုရီးယားနိုင်ငံအကြကစစ်မဲ့စုံကိုတွားရောက်လည်ပတ်နိုင်မလားဆိုတာကြည့်မယ်လို့တင်းနေလာနေမှာသတင်းတော်တွေကိုပြောကြားလိုက်ပါတယ်။သမ္မတထရမ့်ရဲ့နိုဝင်ဘာ3ရက်ကနေ14ရက်နေ့ထိခီးစဉ်တွင်ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးအဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှာပါ။သမ္မတထရမ့်ဟာဖိလစ်ပိုင်နိုင်ငံပမ်ပန်ကာမှာနိုဝင်ဘာလ10ရက်ကနေ14ရက်နေ့ထိကျင်းပမဲ့32ကြိမ်မြောက်အာဆီယံထိပ်သီးစုဝဲနဲ့အရှေ့အာရှထိပ်သီးစုဝဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပုံစံဆောင်ရွက်မှုညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်။အခမ်းပြင်းတဲ့တွေ့မှာလုံခြုံရေးတိုင်ရာအလုံးကျုံသုံးဆမှုကြောင့်ဥရောပနဲ့ဥရောပတမကအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန်းကပ်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပုံစံဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့တင်းနယ်လာနေကလက်ဆင်ပတ်မှာပြုလုပ်တဲ့ EU နိုင်ငံသားရေးဝန်ကြီးများဆီယိုဘက်ကနေဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်ခင်ဗျ။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ရှင်းပြတော့ခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOU နားဆင်ကြရတဲ့အတွက်လည်းသောတာရှင်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.